ပေါ်ရမင်းကြီးဖရန်စစ်ရဲ့ Easter အခုတနင်္လာနေ့မေကွန်းနဲ့မှာယူကရိန်းစစ်ပွဲကိစ္စ Israel Palestine စစ်ဆင်နှိမ့်နိုင်ရေးအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဆူတောင်းပေးခဲ့ပါတယ
်။ Y ayuda Señor el Myanmar. Ayúdalo a percorrer vías de paz e ilumina el cuore de responsabilidad.
အလုံးမေဒုက္ခခံစားနေကြတဲ့ Rohingya တွေတရားမျှတမှုရရှိစေဖို့အတွက်မြန်မာနိုင်ငံကိုငြိမ်းချမ်းတဲ့တရားလမ်းဆောင်ကျင်းပေးပါခေါင်းဆောင်တွေရဲ့နှလုံးသားတွေကိုခွန်အားဖြည့်ပြီးပါဆိုပြီးတော့ပေါ်ရမင်းကြီးဖရန်စစ်ကပြောဆိုတော့တာပါ။အသက်86နှစ်အရွယ်ပုံဟမ်းမင်းကြီးဟာမတ်လအကုန်ပိုင်းတော့ကအေးမိပြီးတော့ဆေးရုံတက်ခဲ့ရလို့တောက်ကြနေဝိပုစုတောင်းပွဲကိုဖျက်ခဲ့ရပြီးမဲ့အခုတနင်္လာနေ့စိန့်ပီတာစ်ယင်ပင်ကအစ္စတာစုတောင်းပွဲကိုတော့ဥဆောင်ကြီးကြပ်ခဲ့ပါတယ်ဝိပုစုတောင်းမှုအပြီးမှာတော့တနင်္လာနေ့ချင်းကဘာကိုပြောတဲ့ဒီစုတောင်းမိကွန်စကားပြောဆိုတဲ့အထက်မှာမြန်မာနိုင်ငံအကြောင်းကိုထည့်သွင်းပြောရတာဖြစ်ပါတယ်ယူကရိန်းပြည်သူတွေရဲ့ညီငယ်ခီချုံးမှုစီဖို့ရုရှားလူထုကိုလည်းအစ္စတာအနွေတပ်တွေကြောက်စီဖို့ကိုလည်းပုံဟမ်းမင်းကြီးကစုမော်ပေးပါတယ်စစ်ကြောင်းမလို့ကိုချစ်ခင်ရသူတွေဆုံးရှုံးခဲ့ရသူတွေနဲ့ဒဏ်ရာအနာရမှုတွေကိုကုစားပေးဖို့ဘုရားသခင်တန်ဆုတောင်းပေးသလိုပဲထိသိခံနေရသူတွေမိသားစုတွေစီကိုကောင်းအောင်မွန်ပြန်ရောက်နိုင်ရေးဘုရားသခင်ကောင်းချီးပေးပါလို့လည်းဆုတောင်းပါတယ်စစ်ပွဲကြီးအဆုံးသတ်ရေးအတွက်နိုင်ငံတကာအတိုင်းအဝန်တစ်ခုလုံးကြိုးပမ်းအားထုတ်ဖို့လည်းဆုတောင်းပေးပါတယ်နှစ်စဉ်အစ္စတာမေကွန်နဲ့မှာဆုတောင်းပေးခဲ့သလိုပဲအရှိအလေပိုင်းဒေသညီငယ်ရေးအတွက်လည်းပုံရမ်းမင်းကြီးကဆုတောင်းပါတယ်ဘုရားသခင်ရဲ့မြင့်မြတ်တဲ့မြို့တော်ဂျေရုရှလင်နဲ့ဒေသတစ်ခွင်လုံးမှာညီညွတ်မှုရရှိဖို့အစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်စိစက်ညှိနှိုင်းမှုတွေယုံကြည်နားလည်မှုတွေနဲ့အပြန်အလှန်လေးစားမှုတွေပြန်ရှိလာစေဖို့လည်းပူရမင်းကြီးကဆုမပေးပါရယ်ဖေဖော်ဝါရီလတုန်းကဆီးရီးယားနဲ့တူရကီမှာလူပေါင်း 96,000 နီးပါးတည်ဆုံခဲ့ရတဲ့ငလျင်ကြောင်းထိခိုက်ညစ်နာသူတွေကိုအကူအညီပို့ပေးကြဖို့လည်းပူရမင်းကြီးကတိုက်တွန်းပါရယ်ဒီမေကွန်းထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိဖို့ဆုတောင်းပေးပါရယ်ပူရမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကို2018ခုနှစ်နိုဝင်ဘာလကလာရောက်ခဲ့ဘူးသလိုပဲမြန်မာနိုင်ငံတည်းဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလည်းမြန်မာပြည်သူတွေအတွက်သူ့ရဲ့မိခွန်းတွေတဲမှာမကြမကြဆူလို့ဆူတောင်းပြောဆိုလေးရှိပါတယ်ခင်ဗျာ